2024ဇူလိုင်လ4ရက်ကျက်သပရင်းနေ့မှာကြောက်တဲ့လွတ်လပ်ရေးနေ့ဟာအမေရိကန်နိုင်ငံရဲ့248ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဗြိတိန်လက်အောက်ကလွတ်မြောက်လာတဲ့အမေရိကန်နိုင်ငံဟာ1900ပြည့်နှစ်တွေမှာဗြိတိန်နဲ့ရံဖက်ဖြစ်ခဲ့ပေမဲ့20ရာစုနှစ်တွေမှာတော့အခိုင်အမာဆုံးဒီမိုကရေစီမိတ်ဆွေတွေဖြစ်နေကမ္ဘာစစ်ကြီးနှစ်ကြိမ်စလုံးကိုရောကမ္ဘာပြိပက္ခအမျိုးမျိုးကိုပါအတူတကောလက်တွဲပြီးကြော်ဖြတ်ခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံတလုံးမှာတော့လွတ်လပ်ရေးနေ့အားလိုက်ရကိုမြို့ရအတော်များများမှာမီးရှူးမိဘတွေဖောက်ပြီးဆင်နွှဲကြသလိုအမေရိကန်လွတ်လပ်ရေးနေ့ရဲ့အနှစ်သာရဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်မဲပေးခွင့်လွတ်လပ်စွာကိုးကွယ်ခွင့်ရှိမှုကိုဂုဏ်ပြုတဲ့အနေနဲ့စီတန်းလှည့်လည်ပွဲတွေအခမ်းအနားတွေကျင်းပဆင်နွှဲကြပါတယ်။ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲအကြိုဖြစ် Republican Party ကသမ္မတဟောင်း Donald Trump နဲ့မကြာသေးခင်ကမှစကားဆစ်ထုတ်ခဲ့တဲ့ Democrat Party ကသမ္မတ Joe Biden ကလည်းသမရအင်ဗျူမှာလွတ်လပ်ရေးနေ့အသားခံပါတီပွဲကျင်းပပါတယ်။ဇန်နဝါရီ4ရက်မှာလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်နေပွဲတော်ကျင်းပရုံနဲ့မကပဲအမေရိကန်နိုင်ငံသားခရင်ပွဲတွေလည်းကျင်းပလို့ရှိပါတယ်။ဒီသတင်းပတ်ထဲအမေရိကန်နိုင်ငံသားခံရသူက11,000လောက်ရှိပြီးဒါမနစ်ကနေဆိုရင်နှစ်ဆပိုပြီးများလာတာပါ။